မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းရေးစစ်မှန်တဲ့ရတဆိုးရပေါ်ပေါက်ရေးစတဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီပံ့ပိုးသွားမယ်လို့မြန်မာနိုင်ငံကိုတဝက်ကြာခီးစဉ်နဲ့ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးကပြောလိုက်ပါတယ်အတွင်းဝင်ဒေးဗစ်ဟေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးနိုင်ငံကဆက်ဆိုင်ဝန်ကြီးတို့နဲ့မနေ့ကနေပြည်တော်မှာပြီးကြစီတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ဒီမိုကရေစီအတွင်းကုပြောင်းရေးဆိုင်ရာအခက်အခဲတွေမြို့သားပြည်နယ်တည်နေကြိုးပမ်းမှုအောင်မြင်ရေးရခိုင်နဲ့တခြားတယ်ဝနာဒေသတွေကလူသားချင်းစာနာမှုနဲ့လူခွင့်ဆိုင်ရာကြက်တဲတွေကိုကူညီဖြည့်ဆင်းရေးစတွေကိုအများအားပြောင်းဝင်ဒီပီဟေးနဲ့မြန်မာကောင်းဆောင်တွေမျိုးလုံးကဆွေးနွေးခဲ့ကြပါတယ်ပြည်ရဲ့မြန်မာပြည်ခီးစဉ်ကဒီနေ့အဆုံးသတ်မှာပါရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကုသဘောနဲ့ကိုနေရကိုဂုံဖိတ်ချာရှိရှိပြန်လည်နိုင်ရေးမြန်မာစုအဖွဲ့ကဖန်တီးပေးဖို့လိုတဲ့အကြောင်းဖြစ်ရှိနေခိုင်ပြည်နယ်အတွင်းကမတိမငြိမ်ဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဒုက္ခတွေတွေပြန်လာဖို့အရေးကိုအမေရိကန်ဘက်ကဆိုရနေတဲ့အကြောင်းရခိုင်ပြည်ပကမှာတာဝန်ရှိသူတွေကိုပေါ်ထုတ်အရေးယူနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကိုလည်းအမေရိကန်ဘက်ကတောင်းဆိုလေလို့မြန်မာပြည်ဝင်ဒေးဗစ်ဟေးကတယ်လီဖုန်းကနေဆက်ဒင်းစာရှင်းလင်းပွဲနေ့တုန်းကလုပ်ခဲ့တဲ့အချိန်မှာပြောခဲ့ပါတယ်ရိုဟင်ညာဆိုတဲ့အတုံးတွေကိုမြန်မာစစ်ဘက်ကတော့အသိမပြုပါဘူးရိုဟင်ညာဒုက္ခတွေအရင်နဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့ဒေါ်လာ300လောက်ကူညီထားရှိပါတယ်